ဒီရက်ပိုင်းတွင်စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းလုပ်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာဒေသခံတချို့သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်။အခုလိုစစ်ဆင်ရေးတွေကြောင့်ဆလင်းကြီးဒေသခံတွေလည်းအထူးစိုးရိမ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးမတ်ခွင်ဖြည့်ထွေးပြပြပေးပါအောင်ခင်ဗျာ
။မုံရမျိုးကနေဆလင်းကြီးဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်တပ်ဟာရောင်မြင့်ကြီးချေးရွာကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ပြီးအဲ့ဒီကနေမှတဆင့်ဆလင်းကြီးမျိုးပေါ်ကိုဥတီပြီးတော့လမ်းတစ်လျှောက်ကချေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်နေတာပါ။နယ်မြေရှင်းလင်းရေးလမ်းတစ်လျှောက်မှာဒေသခံ6ဦးတပ်ဖြတ်ခံခဲ့ရတယ်လို့ဆလင်းကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။အဲ့ဒီမင်းရမနဲ့ဖျင်းကြတော့အစိုးရရောင်မြင့်ကြီးဘက်မှာပက်မွေးနေတာကြ။မွေးပြီးတော့ကျွန်တော်တို့ဒီဘက်ဆလင်းကြီးဘက်ကိုဥတီလာတာပေါ့ဗျာ။ချွေမင်းရဲ့တောင်ဘက်မှာကျွန်တော်တို့ဟိုမြန်ဘက်ကကလာကက်တန်တို့လာတဲ့ပြည်သူလူထုကိုစစ်ကောင်စီကဟိုတနက်နဲ့ပြစ်သွားတယ်ပေါ့။တယောက်ပြေးသွားတယ်ကြ။မကြီးကန်းရဲ့အခြေဘက်မှာတော့ရောက်တဲ့ခါလေးဒီနေ့နှစ်ခါရောက်လဲနှစ်ယောက်တွေ့ခဲ့တယ်ဗျ။ရအောင်မောင်စုစုပေါင်း6ယောက်ဗျ
။ကားတက်တဲ့တိုးလာသူကလွဲပြီးကျန်တဲ့အသက်ခံရတဲ့9ဦးဟာမုံရမျိုးကနေဖမ်းဆီးခေါ်ဆောင်လာသူတွေဖြစ်တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါရယ်။သိဆုံးမှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတဲ့စရာကိုတော့ VV ကတိကျအတည်ပြုလို့မရတယ်လို့ဆလင်းကြီးဒေသကနေနေရှင်းလင်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းလက်တလုံးမတွေ့ရသေးပါဘူး။စစ်တပ်နဲ့မြေရှင်းလင်းနေတဲ့ဆလင်းကြီးမြို့နယ်မှာဒေသခံအများပြားဟာလည်းဘေးလွယာကိုတိမ်းရှောင်နေကြရတာပါ။အ
နည်းအားဖြင့်ကျွန်တော်တို့ဒီဆလင်းကြီးဘက်ကိုစစ်ကြောင်းဝင်လာတဲ့အခါကျွန်တော်တို့မနေ့ကနေ့ရယ်မနေ့ကညရယ်ကျွန်တော်ရောမတက်နိုင်ဘူးလေကျွန်တော်တို့အဲ့လိုပြေးနေရတယ်။စစ်ကြောင်းလမ်းကြောင်းကျတဲ့ကြီးတဲ့ရွာတွေကတော့အပေါင်းချောင်းရတိမ်းရတာပဲ။အခုချိန်မှာကျွန်တော်တို့စောက်ဝင်နေရတဲ့ဒီအတက်ပေးရတယ်လွတ်အောင်ကျွန်တော်တို့မနေ့နောက်ဆုံးနေရာဒီတော့ဤလန့်သာသာပေါ့ကျတော့အဲ့ဒီတို့စစ်ကြောင်းရှိတယ်ဆိုရင်တို့တို့နဲ့ဝေးရအောင်ကြောင်တိတ်နေရတာ
လက်ရှိစစ်တပ်ဟာဆလင်းကြီးမြို့ပေါ်ကနေရာ၃ခုမှာဖြန့်ကျက်တက်ဆွဲနေပြီးမြို့အနီးအနားကကျေးရွာတွေတိတ်ဆောင်နေကြရတယ်လို့စစ်ကြောင်းနဲ့ဝေးတဲ့ရွာတွေကဒေသခံတချို့ကတော့ကျေးရွာကနေအိမ်တွေစီကိုပြန်လာနေကြပါတယ်ရှင်